ခုလိုအမေရိကန်ကိုလာရောက်တဲ့သမရဦးသိန်းစိန်ရဲ့ခီးစဉ်ဟာအမေရိကန်နဲ့မြန်မာအစိုးရကြားနားလည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်မှုအမေရိကန်ရဲ့မြန်မာအပေါ်ပိတ်ဆို့ရေးယူမှုတွေကိုရုပ်သိမ်းဖို့ရည်ရွယ်ချက်နဲ့လာခဲ့တာဖြစ်တယ်လို့သမရရဲ့ဒီခီးစဉ်မှာပါလာတဲ့ပြောခွင့်ရသူဒုဝန်ကြီးဦးရထွတ်ကပြောပါတယ်။အခုလိုဝါရှင်တန်ဒီစီကိုမနက်ပိုင်းမှာရောက်လာတဲ့သမရဦးသိန်းစိန်ဟာညနေဘက်တန်ယုံမှာမြန်မာမိသားစုတွေနဲ့မတွေ့ဆုံခင်ဝါရှင်တန်ဒီစီမှာရှိတဲ့အထင်ကြီးရနေရာတချို့ကိုလည်းတွားရောက်လဲပတ်ခဲ့ပါတယ်။ဘယ်နေရာတွေကိုတွားရောက်လဲပတ်ခဲ့တယ်ဆိုတာကိုတော့သမရရဲ့ခီးစဉ်ကိုအနီးကပ်စောင့်ကြည့်နေတဲ့ဝိုင်းတော်သားဥရောနီငိမ့်ကိုမဆုမြတ်မုံကပဲဆက်သွယ်မေးမြန်းထားပါရရှင်။
သမရဦးသိန်းစိန်ဟာဒီနေ့စနေနေ့ပေါ့နော်မေလ16ရက်နေ့နေ့လယ်17:00နာရီခွဲမှာဝါရှင်တန်ဒီစီမြို့တော်ကိုရောက်ရှိလာပြီးတော့သူတဲခွေရ Four Season Hotel ကိုဒါရိုက်သွားပါတယ်။ဒါပေမဲ့ညနေပိုင်းမှာတော့သမရဦးသိန်းစိန်ဟာကျွန်တော်တို့ဒီLincoln Memorial Correct ဒီ American တမိုင်းမှာထင်ရှားတဲ့ကျိုးစနစ်ကိုတိုက်ချစ်ပစ်ခဲ့တဲ့ဒီသမရာကြီး Abraham Lincoln အထိမ်းအမှတ်6ရွေ့ရှိရာကိုသွားပြီးတော့လေ့လာပါတယ်။ဒါပြင်သမရာကြီးဟာနိုင်ငံသားအခွင့်အရေး Civil Rights ကိုငြိမ်းချတဲ့နည်းနဲ့တိုက်ပွဲဝင်ခဲ့တဲ့လူမဲခေါင်းဆောင် Dr. Martin Luther King သူရဲ့ထင်ရှားကျော်ကြားတဲ့ IFA Dream ဆိုတဲ့မိန့်ခွန်းကြောကြားရာကြောက်ပြားပေါ့နော်1963ခုနှစ်မှာဒေါက်တာမာတင်လူသားကင်းကဒီ Lincoln Memorial Secretary တွေပေါ်မှာရှိတဲ့ကြောက်ပြားတရားပေါ်ကနေပြီးတော့သူကဒီမိန့်ခွန်းကိုပြောကြားခဲ့တာဖြစ်တဲ့အတွက်ကြောင့်အဲ့ဒီကြောက်ပြားလေးကိုအခုအထိမ်းအမှတ်ထွန်းထားပါတယ်။အဲ့ဒီကြောက်ပြားလေးကိုလည်းသမရဦးသိန်းဆရာလေ့လာကြည့်ရှုခဲ့ပါတယ်။ညနေ9နာရီခွဲမှာတော့မြန်မာတန်ယုံမှာဒီမြန်မာမိသားစုအတိုင်းဝိုင်းကိုအခမ်းတည်ခင်းတဲ့ညစာစာပွဲကိုတွားရောက်နေတာဖြစ်ပါတယ်ခင်ဗျာ။1966ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ရောက်ရှိလာခဲ့ပြီးတော့နောက်ပိုင်းမြန်မာအစိုးရခေါင်းဆောင်အနေနဲ့တရားဝင်အမေရိကန်အစိုးရကဖိတ်ကြားလို့48နှစ်ကြာမှရောက်ရှိလာခဲ့တဲ့သမရဦးသိန်းစိန်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဒီမြန်မာအစိုးရအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒီခီးစဉ်မှာလည်းလိုက်ပါလာတဲ့ပြည်ကြားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးရထွတ်ကိုဒီခီးစဉ်ရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့မေးကြည့်ခဲ့ပါတယ
်ကျွန်တော်တို့ဒီသမရဒီခီးစဉ်မှာတော့ပထမဆုံးတစ်ချက်အနေနဲ့တော့သမရဦးဘာမှာအစိုးရဖွဲ့နဲ့ကျွန်တော်ကြားမှာရရှိပြီးသားဖြစ်တဲ့ကူပေါင်းဆောင်ရွက်မှုတွေပြန်လာနားလည်မှုတွေပုံပြင်တင်မှုရွေပါတယ်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ကွန်ဂရက်ဆုတော်အနေနဲ့ကျွန်တော်မြန်မာနိုင်ငံပြည်ပြောင်းလဲလုပ်ငန်းတွေကိုပုံမနားလည်ပြီးတော့မှပိတ်ဆို့ရေးမှုတွေကိုစစ်ပစ်စစ်ချုပ်သိမ်းသွင်းနိုင်မှုတွေကျွန်တော်ရှင်းပြနိုင်မှုတွေရွေပါတယ်ဗျအဓိကတော့အဲ့ဒီတစ်ချက်ကိုပြောင်းလဲပြီးလုပ်ပါတယ
်ဒါကတော့မြန်မာအစိုးရဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပြည်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ပါပြီဦးရောနီဒီသမရဦးသိန်းစိန်ဒီတစ်ခါဝါရှင်တန် DC ကိုလာတဲ့အကြောင်းအရာဒီသမရဘရက်အိုဘားမားနဲ့တွေ့ဖို့ဖြစ်ပါတယ်အဲ့တော့တင်းလာနေမနေ့ပိုင်းမှာအင်ဗျူရောမှာတွေ့ကြဖို့လည်းအစီအစဉ်ရှိပါတယ်အဲ့တော့အမေရိကန်သမရနဲ့တွေ့တာအပြင်ပေါ့လေဒီသမရဦးသိန်းစိန်ရဲ့အမေရိကန်ခီးစဉ်မှာတခြားရှိတဲ့အစီအစဉ်တွေကိုလည်းပြောပြပေးပါရှင
်ဟုတ်ကဲ့ကျွန်တော်တို့မနေ့ပြန်မေလ16ရက်နေ့မှာကျွန်တော်တို့ VOA မြန်မာပိုင်းအစီအစဉ်ကနေပြီးတော့မှစီစဉ်တဲ့မြေပယ်တီးတီးမှာထင်ရှားကြော်ကြားသူတွေနဲ့သမရဦးသိန်းစိန်နဲ့တွေ့ဆုံမေးမြန်းတဲ့အစီအစဉ်တနင်္လာနေ့မေလ20ရက်နေ့ကျရင်တော့မနေ့ပိုင်းမှာသမရဦးဘာမရှိရာအင်ဖြူရောကိုသမရဦးသိန်းစိန်နဲ့အဖွဲ့ဝင်တွေကတွားရောက်ပြီးတော့မှသမရဦးဘာမရဲ့အစိုးရအဖွဲ့ဝင်နဲ့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။အဲဒီကနေပြီးရင်တော့သမရဦးသိန်းစိန်ရဲ့အဖွဲ့ဟာ Washington DC မြို့တော်မှာရှိတဲ့ဒီ John Hopkins University ရဲ့ Size SAIS ကိုခေါ်တဲ့ဒီနိုင်ငံတကာလေ့လာရေးဌာနမှာရှိတဲ့တက္ကသိုလ်ကျောင်းသားတွေကိုအားရောက်မေးခွန်းပြောကြားတဲ့အစီအစဉ်ဖြစ်ပါတယ်။အဲ့ဒါပြီးလို့ရှိရင်တော့ညဘက်မှာ US ASEAN Business Council ကိုခေါ်တဲ့ဒီအမေရိကန်နဲ့ ASEAN တို့ရဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖွဲ့အစည်းရဲ့တည်ခင်းအခမ်းအနဲ့ညစာဆောင်ပွဲကိုလည်းသမရဦးသိန်းစိန်နဲ့အစိုးရအဖွဲ့ဝင်တွေကတက်ရောက်มาဖြစ်ပါတယ်။အင်္ဂါနေ့ကျရင်တော့မြန်မာနိုင်ငံကိုပြန်လည်ထွက်ခွာသွားမယ်လို့သိရှိထားပါတယ်ခင်ဗျာ။